မြန်မာနိုင်ငံအပါအဝင်ကမ္ဘာပေါ်ကနိုင်ငံတချို့မှာအမျိုးသမီးတွေရဲ့အခွင့်အရေးချိုးဖောက်ခံရတဲ့ရှိကြောင်းကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူထရက်စ်ကသတိပေးလိုက်ပါတယ်။မြန်မာအာဖဂန်နစ္စတန်၊အီသီယိုးပီးယား၊ယီမင်စတဲ့နိုင်ငံတွေမှာအမျိုးသမီးအခွင့်အရေးချိုးဖောက်ခံရမှုတွေပယ်ဖျက်ခံရတဲ့အခြေအနေနဲ့ရင်ဆိုင်နေရကြောင်းကြာတာပရင်းနီကပြောကြားလိုက်ပါတယ်။အမျိုးသမီးအခွင့်အရေးတွေကိုညှင်းပယ်နေတာတွေမဟုတ်ဘူးလေ။အာဖဂန်နစ္စတန်နိုင်ငံမှာအုပ်ချုပ်နေတဲ့တာလီဘန်အဖွဲ့အပါအဝင်ကမ္ဘာနိုင်ငံတချို့ကအစိုးရတွေကိုမြစ်တရက်ခံလိုက်ပါတယ်။အမျိုးသမီးတွေအားလုံးအတွက်တိုက်ပွဲဝင်ရပါလိမ့်မယ်လို့လည်းပြောကြားလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာပြီးခဲ့တဲ့ဆယ်စုနှစ်တွေကရရှိခဲ့တဲ့ပညာသင်ကြားခွင့်အပါအဝင်အမျိုးသမီးအခွင့်အရေးအားလုံးဟာကန့်သတ်ခံရတယ်လို့လည်းသူကပြောပါတယ်။အဲ့ဒီအတွက်ကျွန်တော်တို့အနေနဲ့အမျိုးသမီးတွေစာသင်ကြားတွေမှာပညာသင်ကြားရေးလုပ်ငန်းခွင်တွေမှာအလုပ်လုပ်ခွင့်ရရှိရေးနဲ့အများပြည်သူတွေရဲ့ဘဝတွေမှာပါဝင်နိုင်ဖို့အတွက်ကိုလည်းမယမနာလှုံ့ဆော်ပေးသွားမယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောကြားခဲ့ပါတယ်။အမျိုးသမီးတွေအနေနဲ့သူတို့အခွင့်အရေးတွေရုပ်သိမ်းခံရပြီးခေတ်နောက်ပြန်ဆွဲတာမျိုးကိုလက်မခံကြတော့ဘူးလို့လည်းပြောကြားခဲ့ပါတယ်။အာဖရိကတိုက်မာလီနိုင်ငံမှာဆိုရင်ကိုလအတွင်အာဏာသိမ်းမှုနှစ်ကြိမ်ဖြစ်ပွားခဲ့ပြီးတဲ့နောက်အမျိုးသမီးအခွင့်အရေးတွေတဖြည်းဖြည်းဆုံးရှုံးခဲ့တာကိုလည်းထောက်ပြခဲ့ပါတယ်ခင်ဗျာ။